Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2023ခုနှစ်နိုဝင်ဘာလ29ရက်ပုံထုနေမနက်ခင်း View Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 49နဲ့လိုင်းလံမီတာ190ရူကနေဖမ်းယူနားဆင်နေပါတယ်။စမခင်ပြထွေးပါဒီမနက်အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်။
Israel Hamas အပြစ်ရမှုတက်တန်းတိုးနိုင်အောင်လို့ညှိနှိုင်းမှုအတွက် CIA နဲ့ Mossad အကြီးအကဲတွေကာတာနိုင်ငံကိုရောက်နေကြတယ်လို့ AP သတင်းတရက်ကဖော်ပြပါရယ်။တမရဟောင်းကာတာရဲ့ဇနီး Roslyn Carter စာပနာကိုတက်ရှိထင်ရှားတမရကတော်အားလုံးနဲ့အသက်69နှစ်အရွယ်တမရဟောင်း Jimmy Carter အပါဝင်တမရ3ဦးတို့တက်ရောက်ပါရယ်။ Rigor က Christ the King ဘုရားကျောင်းကိုစစ်ကောင်စီတပ်သားတွေထိန်းချုပ်လိုက်တာကြောင့်ဘုရားကျောင်းဖုံးတော်ကြီးနဲ့အဲဒီမှာခေါလုံးနဲ့ဆစ်ဆောင်တွေတခြားထွက်ပြေးကြရတယ်လို့ Christian အသင်းတော်သတင်းတွေကဖော်ပြပါရယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်တရုတ်စစ်သင်္ဘောအုပ်စုရဲ့မြန်မာချစ်ကြည်ရေးခီးစဉ်အပေါ်သုံးသက်ချက်နောက်ပလဲမျိုးနယ်ကန်တောက်ရဲစခန်းကိုကာဝယ်ရေးအဖွဲ့တွေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့ထိုင်းလီစိတ်တွေမှာခီးတဲ့ဝင်ဆောင်ကတိုးမြင့်ကောက်ခံမဲ့အကြောင်းသတင်းပေးပို့ချက်တွေကိုစူးစီးတင်ပြပေးပါမယ်။အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးပါမယ်ရှင်။
စာကနွေကိုပို့ပြီးလွတ်နိုင်အောင်အပြစ်ခတ်ရက်ဆက်ရင်ရက်တိုးဖို့ဆွေးနွေးကြဖို့အတွက်အမေရိကန်ဘူထောင်လိုင်းဌာန CIA ညွှန်ကြားမှု William Bunce အစ္စရေးထောင်လိုင်းမော့ဆတ်အခြေခဲ David Barnier တို့ဟာကျောင်းဝင်ညီနိုင်နေတဲ့ကာတာနိုင်ငံကိုရောက်ရှိနေကြတယ်လို့အမည်မဖော်လို့တဲ့တန်တမာတယောက်က AB သတင်းဌာနကိုပြောပါတယ်အမေရိကန်တာဝန်ရှိသူတို့ကလည်း CIA ညွှန်မှု William Bunce ကာတာရောက်နေတာကိုအမည်မဖော်ပဲအတည်ပြုပါတယ်တကယ်လို့ Israel ကထိုးစစ်ကိုပြန်ဆခဲ့မယ်ဆိုရင် Palestine အရက်သားတွေထိခိုက်မှာကိုရှောင်မှုလူတွေအိုးအိမ်ပြစ်ဆွတ်ခွာရတဲ့အဖြစ်တွေကိုရှောင်မှုနဲ့ Gaza တောင်ပိုင်းကိုစစ်ဆင်ရင်လည်းပြစ်ပတ်ကိုပို့ပြီးတိတိကျကျသတ်မှတ်ဖို့ American က Israel ကိုပြောထားတယ်လို့အမည်မဖော်လို့တဲ့တာဝန်ရှိသူတို့ကပြောကြောင်း AP သတင်းကရေးပါတယ်အပြစ်ခရစဲအေးမျှော်လင့်ချက်နဲ့ American နိုင်ငံခြားရေးဝန်ကြီး Blinken ကဒီရက်ပတ်အရှေ့လယ်ပိုင်းဒေသကိုပြန်သွားဖို့လည်းရှိပါတယ်အပြစ်ရရင်9ရက်မြောက်နေ့အင်္ဂါနေ့မှာအစ္စရေးဆယ်ယောက်နဲ့နိုင်ငံခြားသား2ယောက်ဘောင်းဆက်2ယောက်ကိုဟာမတ်စ်ကလွတ်ပေးလိုက်ပြီးအစ္စရေးကပါလက်စတိုင်းအမျိုးသားလူငယ်15ယောက်နဲ့အမျိုးသမီး15ယောက်ကိုလွတ်ပေးဖို့ပြောနေထားကြောင်းအစိုးရတစ်ပိုင်းပါလက်စတိုင်းအကျဉ်းသားများကလပ်ကပြောပါတယ်ရုရှားကိုယူကရိန်းကတိုက်ခိုက်ရမှာထောက်ပံ့ပံ့ပိုးနေတာတွေကိုရှော့မချကြဖို့မြောက်အတ္လန်တစ်စီးရဲမဟာမိတ်အဖွဲ့ NATO အဖွဲ့ဝင်တွေကတူးကိုတူးအင်္ဂါနေ့ကတိုက်တွန်းလိုက်ကြပါတယ်အမေရိကရဲ့ပတ်မိုးမှုပေါ်တန်ရရှိလာတဲ့အချိန်မြေပြင်မှာမတိုးသားမဆုတ်သားဖြစ်နေတဲ့အခြေအနေမှာအခုလိုတိုက်တွန်းနေကြတာပါအနောက်ကလုံလုံလောက်လောက်မှာပတ်ပိုးနိုင်တာကြောင့်ယူကရိန်းဟာအားနည်းတဲ့အနေအထားကနေရုရှားသမ္မတပူတင်နဲ့ဆက်ဆက်ဆုံးသက်ရည်ဒီမလားလို့လဲစိုးရိမ်နေကြတာတွေကရှိလာနေပါတယ်လက်ရှိသွားနေတဲ့အတိုင်းဆက်သွားရုံမှာပဲဒါကကျွန်တော်တို့ရဲ့လုံခြုံရေးဆရာအကျိုးစီးပွားဖြစ်ပါတယ်လို့ NATO အတွင်းမှုချုပ် Jens Stoltenberg ကတော့ဘရပ်ဆဲလ်မြို့မှာကျင်းပနေတဲ့ NATO အဖွဲ့နိုင်ငံခြားရေးဝန်ကြီးများစည်းဝေးမှာပြောပါတယ်ယူကရိန်းကိုအမေရိကန်ကဆက်လက်လက်နက်ပံ့ပိုးပေးလိုက်မယ်လို့လည်းယုံကြည်တဲ့အကြောင်းမစ္စတာစတန်တန်ဘတ်ကဆိုပါတယ်ယူကရိန်းနောက်မှာနေတုန်းကရှိနေတာကိုဂျာမနီနဲ့နယ်သာလန်တို့ကယူရိုသန်း30ဘီလီယံကတိကဝတ်ပြုတာနဲ့မစ္စတာစတန်ဘတ်ကထောက်ပြပါတယ်ဒါပေမဲ့ယူကရိန်းကိုလက်နက်တွေအတွက်ရေရှည်ပံ့ပိုးနိုင်မဲ့စီမံကိန်းတက်သဘောတူညီချက်ရရှိဖို့တော့ဟန်ကယ်ရီကကန့်ကွက်နေတာကြောင့်နေတုန်းအဖွဲ့ဟာရုန်းကန်နေရဆဲဖြစ်ပါတယ်ယခင်တမရဟောင်းကာတာရဲ့စနီရိုစတင်ကာတာရဲ့စာပနာခါနာကိုအတ္လန်တမြို့မှာအင်္ဂါနေ့ကကျင်းပခဲ့ပြီးတရှိတင်ရှားတမရခရောအားလုံးနဲ့ယခင်တမရအသက်69နှစ်အရွယ်ခင်ပွန့်ဂျီမီကာတာအပါအဝင်တမရ3ယောက်တို့တက်ရောက်ခဲ့ကြပါတယ်တမရဘိုင်ဒန်နဲ့တမရခရောဂျီလ်ပါဂျင်ယခင်တမရဘေကလင်တန်နဲ့တမရခရောဟီလာရီကလင်တန်တမရခရောတွေဖြစ်ကြတဲ့မလန်နီယာထရန့်မီရှယ်အိုဘားမားနဲ့လောရာဘုရှ်ဒုတိယသမ္မတကဲမလာဟဲရစ်စတန်သူခင်ပွန်းတို့ဒီအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ခမ်းအနားမှာရိုစတင်ကာတာကြိုက်တဲ့ကျန်းစာစာပိုက်တွေကိုဖတ်ရှုခဲ့ပြီးဂန်ဝင်ဂီတအတန်ကိုလည်းကြားကြပါတယ်။သူမရဲ့အသားနဲ့မြင်းနဲ့အခြားရင်းနှီးသူလေးယောက်ကဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။သမ္မတဟောင်းခင်ပွန်းတဲ့ကာတာရဲ့ပတ်ပတ်လည်းမှာသူ့သားသမီးတွေနဲ့မြင်းပြစ်တွေကထိုင်ခဲ့ကြတာကိုလည်းတွေ့ရပါတယ်။မစ်ရိုစတင်ကာတာဟာအသက်69ခုနှစ်နေသွားခဲ့တဲ့Best Human ပြီးလို့ရှိရင်ဒုတိယအသက်ရှည်ဆုံး American တပ်ရကတော်လည်းဖြစ်ပါတယ်အသက်96နှစ်အရွယ်နိုဝင်ဘာလ19မှာသူမှပွင့်လွန်ခဲ့တာပါ သူတို့ရဲ့အိမ်တော်သက်က89နှစ်ရှိပါတယ်ဂျော်ဂျီယာပြည်နယ်ပလိန်းစ်ပြုံမှာဒီကနေ့ဗုဒ္ဓနေ့မြေချဖို့ရှိပြီးမိသားစုဝင်တွေပဲတယောက်ကြမှာဖြစ်ပါတယ်ခင်ဗျာ
အန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် view ရုပ်တောင်ကနေဘူရူးနေမနက်ပရင်းတွေကိုဆက်လက်ကြည့်နေပါတယ်တရုတ်မြန်မာနယ်စပ်တရုတ်ဘက်မှာဟောင်းဝဇာအမြောက်ကြီးတွေနဲ့လက်နဲ့ကြီးလာရန်လမ်းကိုသိနိုင်တဲ့ရေဒါတွေကိုချထားတယ်လို့တရုတ်နိုင်ငံတော်ပိုင်း Global Times သတင်းစာကြီးကစနေနေ့ကတပ်ပုံတွေနဲ့တကွဖော်ပြလိုက်ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့တရုတ်တောင်ပိုင်းစီရေးလေ့ကျင့်မှုမှာအခုလိုတွေ့ရတာဖြစ်တယ်လို့ Newsweek Magazine ကဆိုပါတယ်။အိန္ဒိယတိုင်းပြည်မှာလက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့အခြေအနေမှာနေဆဒေသတည်ငြိမ်နဲ့အချုပ်ချာအာဏာကာကွယ်ရေးအတွက်တရုတ်တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုစမ်းသပ်ပြလိုက်တာလည်းဖြစ်တယ်လို့ Global Times ကပြောပါတယ်။ခုလိုလေ့ကျင့်တာဟာနှစ်စဉ်လေ့ကျင့်ရေးစီမံကိန်းတိုက်ကျင့်တာဖြစ်ပြီးမြန်မြန်ဆန်းဆန်းတက်ရွှေပြောင်းနိုင်ရေးနေဆက်ကိုပိတ်ရင်းနဲ့တိုင်းပြည်မှာရှိတဲ့စစ်တပ်တွေရဲ့ပြစ်ခတ်နိုင်စွမ်းကိုဆက်သက်ဖို့ရည်ရတယ်လို့လည်း Global Times ကပြောပါတယ်။မြန်မာနိုင်ငံကိုစစ်ဆင်မှုမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့တော့တရုတ်မှာဆန္ဒရှိလိမ့်မယ်မထင်ကြောင်း University of London ရဲ့အရှေ့တိုင်းနဲ့အာဖရိကလေ့လာရေးကျောင်းကကတိက Avinash Paliwal က Newsweek ကိုပြောပါတယ်။အခုလိုလေ့ကျင့်တာဟာအနည်းကပဋိပက္ခပေါ်တုံ့ပြန်လိုက်တာဖြစ်ရုံမကသူ့ရဲ့နေဆက်တည်ငြိမ်ရေးကိုလည်းယူရတဲ့အကြောင်းနောက်နိုင်ငံတွေကိုတရုတ်ကအချက်ပြလိုက်တဲ့သဘောဖြစ်ပါတယ်လို့ပါလီဝေါ်ကယူဆပါတယ်မြန်မာနိုင်ငံပြိုကွဲတာကလုံးဝတကယ်ဖြစ်နိုင်ကြပါလို့ပါလီဝေါ်က Newsweek Magazine ကိုပြောကြားသွားပါတယ်ရိုက်ခမရှိတဲ့ Christ the King Catholic ဖျားเจ้าကိုစစ်ကောင်စီတပ်တွေကတင်ပိုက်လိုက်ပြီးတဲ့နောက်ဘုတော်ကြီးဆဲဆိုဘတ်ရွှေနဲ့ဘုရားကျောင်းမှာလာရောက်ခိုးလုံနေကြတဲ့စစ်ရှောင်းတွေထွက်ပြေးနေကြရတယ်လို့ Union of Catholic Asian News UCA News တခြား Internet သတင်းစာမျက်နှာနှစ်ခုကဖော်ပြကြပါတယ်။နှစ်စဉ်ကျင်းပလို့ရှိတဲ့ဘုရားကျောင်းပွဲတော်ကျင်းပပြီးတည့်ရက်အကြာနိုဝင်ဘာလ29ရက်နေ့မှာစစ်ကောင်စီတပ်တွေကဝင်ရောက်သိမ်းပိုက်လိုက်တာပါ။26ရက်နေ့ညနေမှာလက်နက်ကြီး၅လုံးဘုရားကျောင်းဝင်းနဲ့ကျခဲ့ပေမဲ့အထိကိုက်တော့မရှိခဲ့ဘူးလို့အန်ရရှိတာကြောင့်အမည်မဖော်လို့တဲ့ဘုရားကျောင်းသတင်းရင်းမြစ်ကပြောကြားကြောင်း UCA News ကရေးပါတယ်။ရိုက်ကိုသာရနာပိုင်းကက်သလစ်ဖျားเจ้าတွေနဲ့ဘာသာရေးဆရာအဆောက်ဦးတွေအတွင်းမှာဘာအเจ้าနဲ့မှတက်တွေကိုမချထားစေချင်ပါဘူးလို့ဖုန်းတော်ကြီးဆက်ဆိုဘတ်ရွှေက Facebook လူမျိုးစာမျက်နှာမှာနိုဝင်ဘာလ23ရက်ကကြေကြောက်ခဲ့ပါသေးတယ် Christ the King ဖျားเจ้าကို1939ခုနှစ်ကတီထောင်ခဲ့တာဖြစ်ပြီးတရားပြည်နယ်မှာတက်တန်းရေဆုံးဖျားเจ้าဖြစ်ပါတယ်ပြည်သူကပုံစံကရိုးရာဥရောပဖျားเจ้าပုံစံနဲ့ဒေသကဗုဒ္ဓဘာသာဝင်တွေရဲ့မူဟန်ကိုပေါက်ဆက်ထားပါတယ်ဘုရားကျောင်းရဲ့ခေါလုံးကြီးကိုအီတလီကတည်ဆောင်လာခဲ့တာပါ။တရားပြည်နယ်လူဦးရေ3သိန်းခွဲရဲ့46ရာခိုင်နှုန်းကခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကတောင်ပေါ်အဝေးပြေးလမ်းကပိုင်ကောင်းထဲမှာမြေပြိုပြီးနှစ်ပတ်ကျော်ပိတ်မိနေခဲ့တဲ့စောက်လုပ်ရေးလုပ်သား50ယောက်ကိုအင်္ဂါနေ့ကအားလုံးကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါလေ။ဥဒကာရှိမြို့ကစစ်ကြရတိုင်ကောင်းမှာ19ရက်ကြာပိတ်မိနေခဲ့တဲ့အလုပ်သမားတွေကိုကယ်တင်ပြီးတဲ့နောက်လုံးဝစိတ်သက်သာပျော်ရွှင်ခဲ့ပါတယ်လို့တရုတ်ပို့ဆောင်ရေးနဲ့ဝေးပြေးလမ်းများဝန်ကြီးဌာနဝန်ကြီးနီတင်ဂတ်ကရီက X2 News စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။ဒါကဌာနပေါင်းစုံညီနိုင်ပေါက်ဆက်အထောက်အမှုတရဖြစ်ပါတယ်။မကြာမီနှစ်များအတွင်းဆောင်ရွက်ခဲ့ကြတဲ့အရေးကြီးကယ်ဆယ်ရေးလုပ်ငန်းတွေတဲကလုပ်ငန်းတရလည်းဖြစ်ပါတယ်လို့သူကဆိုပါတယ်။ဒီဆောက်ဆဲတိုင်ကောင်းကနှစ်သက်မှ10မိုင်ရှည်လျားပြီးအဝင်ကပေ650လောက်နိုဝင်ဘာလ10ရက်နေ့မှာပြိုကျပိတ်မိသွားခဲ့တာဖြစ်ပါတယ်။အဲဒီလိုပြိုကျစဉ်ကဘယ်သူမှမထိခိုက်တာမရှိခဲ့ကြပါဘူး။ဖြစ်ကလေးကပိုက်တိုင်းငယ်တွေတွင်းပြီးပိတ်မိနေကြသူတွေစီကိုအစားအစာရေးနဲ့အောက်ဆီဂျင်တို့ကိုအပြင်ကနေပို့ပေးနိုင်ခဲ့တော့ကြောင့်သူတို့အားလုံးကြာကြာမမှန်နဲ့ပြန်ထွက်လာနိုင်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရ54ပေလောက်အလျားလိုက်2ပီတောက်ကြနေ2ဆက်တွေပြတ်သွားတဲ့အခါမှာတော့ကျန်တဲ့ပေ30ကျော်40ကိုကဲဆဲသူတွေကလက်နဲ့တူပဲကြတာပါခင်ဗျာ
။နိုဝင်ဘာလ29ရက်ပုံထူးနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဥတီမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါတယ်။ တရုတ်စစ်သည်မအုပ်စုမြန်မာနိုင်ငံကိုချစ်ကြည်ခီရောက်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ထားတာကိုအရင်ဆုံးတင်ပြပေးပါမယ်ရှင်စစ်ရေးရင်ဝန်ထမ်း900နီးပါးလိုက်ပါလာတဲ့တရုတ်စစ်သင်္ဘော3စီးဟာမြန်မာနိုင်ငံကိုချစ်ကြည်ရေးခရီးအနေနဲ့ရောက်ရှိနေပြီးစစ်ကောင်စီရေတပ်အပါအဝင်နှစ်နိုင်ငံချစ်ကြည်ရေးအဖွဲ့တွေတရုတ်စစ်တပ်မှုအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်။နယ်စပ်လုံခြုံရေးအတွက်မြန်မာနယ်စပ်နားမှာစစ်ရေးလေ့ကျင့်နေတဲ့တရုတ်ဟာတစ်ဖက်မှာလည်းစစ်ကောင်စီနဲ့တန်တမာရေးအရာစကားပြောဆိုနေတာတွေဆက်တိုက်ရှိနေတာပါ။လက်ရှိတရုတ်နိုင်ငံရဲ့ဒီမြန်မာအပေါ်ချဉ်းကပ်မှုနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တရုတ်ရေတပ်ကဖျက်သိမ်းမော်တစ်စင်း frigate တစ်စင်းထောက်ပံ့ရေးယာဉ်တစ်စင်းစုစုပေါင်း3စင်းဟာတနင်္လာနေ့နေ့လယ်မှာရန်ကုန်ကိုရောက်လာကြောင်းပြောပါတယ်စစ်ကောင်စီရေတပ်ကအရာရှိတွေနှစ်နိုင်ငံချစ်ကြည်ရေးအဖွဲ့တွေနဲ့တရုတ်တန်ယုံကစစ်တမ်းမှုတွေကြိုဆိုခဲ့ကြောင်းလည်းပြောပါတယ
်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံမနည်းအားကျွန်တော်ပြောခဲ့တယ်လို့ပဲမဟာဗျူဟာနှိမ့်ဖက်နိုင်ငံနေဖြစ်ပါတယ်ဆွေမျိုးပေါက်ကနိုင်ငံများဖြစ်ပါတယ်ရင်းရသောအတူရှင်တွဲနေထိုင်ရေးမူရင်းအရာကိုလေစာလိုက်လာပြီးနိုင်ငံအစည်းအဝေးနဲ့တက်မွန်နေရာကြားမှာခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်ကြောင်းပြောကြားလိုပါတယ
်။တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးနန်ရုံးဟာနိုဝင်ဘာ3ရက်မှာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့တွေ့ဆုံခဲ့ပါတယ်။အဓိကကတော့အမေရိကန်ဒေါ်လာ1ဘီလီယံရင်းနှီးမြှုပ်နှံဖို့ရည်ရွယ်ထားတဲ့တရုတ်မြန်မာရထားလမ်းစီမံကိန်းတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရစဲရေးကိုအ мян ဆုံးလုပ်ဖို့ဖိအားပေးခဲ့တာပါဒါဟာတရုတ်မြန်မာနယ်စပ်ပေါ်ကကချင်လက်နက်ကိုင် KIA ဌာနချုပ်ရှိတဲ့လိုင်ဇာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပြီးတဲ့နောက်မှာတရုတ်ကသတိပေးလာတာဖြစ်ပါတယ်တရုတ်မြန်မာရေးကျွမ်းကျင်သူဖြစ်တဲ့ဒေါက်တာလှကျော်စောကတော့တရုတ်ဟာနိုင်ငံတကာဆက်ဆံရေးမှာရေရိုရေရှည်ဆက်ဆံရေးနဲ့တွားနေတာဖြစ်ကြောင်းပြောပါတယ်
ကဘာပေါ်မှာရှိတဲ့ပြိပက္ခတွေနော်အဲဗာနေနီအချုပ်ချာနေနီနဲ့ပတ်သက်တဲ့ကိစ္စပဲဖြစ်ဖြစ်လူမျိုးရေးပြိပက္ခတွေပဲဖြစ်ဖြစ်ဘာပြိပက္ခတွေပဲဖြစ်ဖြစ်အပြန်အလှန်နော်ဟိုဘယ်နှစ်ဖက်ကပဲဖြစ်ဖြစ်ဓာတ်တုံးဘက်ကပဲဖြစ်ဖြစ်ဒီဘွဲပေါ်မှာအပြန်အလှန်ဆွေးနွေးပြီးညာတနေရာမှာဆုံထိုင်အောင်ကြိုးစားပါဆိုရဲစကားမျိုးလို့ပါတယ်အဲ့တော့ဒါဗမာပြည်ကိုလည်းသူကပြောရုပ်ပြောစင်ကြောင်းမှာပေါ့နော်အဲ့တော့နိုင်ငံတိုင်းနိုင်ငံကသူ့နိုင်ငံအယူစီးပွားပေါ်ပါပဲသူကပြောတာဖြစ်တာ။အဲကျမတို့ကလည်းကျမတို့နိုင်ငံအယူစီးပွားပေါ်ပါလို့လောက်ချင်ရှိရလို့ပါပဲ။ကျမတို့ကမှပြည်သူတွေအနေနဲ့နော်။ဒီစစ်အာဏာရှင်စနစ်မရှိမှဖြစ်နေဆိုတော့ကျမတို့ကြက်ပြတ်သွားတာမျိုးကြက်ချက်သွားတာဆက်လုပ်ဖို့ရရှိတယ
်။အငိမ့်သားအရာရှိကြီးတူဖြစ်သလိုနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးကတော့တရုတ်အစိုးရဟာတပြိုင်တည်းထဲမှာမူဝါဒနှစ်မျိုးကိုကျင့်သုံးနေတယ်လို့သူအမြင်ကိုပြောပြပါလေ
ဟိုအမေရိကန်ကတော့ဟိုဟာဗမီးဇာတစ်ဖက်ရင်ဖို့တစ်ဖက်သူကတော့မလုပ်တတ်ဘူးနော်အဲတရုတ်ကတော့သူကဟိုဟိုကတော့မီးဇာတစ်ဖက်ရင်ဖို့တစ်ဖက်လုပ်ခဲ့ဘူးတဲ့သဘောထားရှိတယ်ဟိုကလေတရုတ်ကတရုတ်နဲ့မြန်မာနဲ့မှာကသူနိုင်ငံဆောက်ထားမယ်ဆက်ရတယ်တော်တော်ကြီးတယ်ပြောရလို့ဆိုတော့အခုဒီသဘောတွေကထွက်လာလို့ရှိရင်အနည်းဆုံး၄-၆ရက်ကတော့အမောင်းတယ်ပေါ့နော်အဲတော့ကျွန်တော်အမြင်ကတော့ဒါကဒီမြန်မာနိုင်ငံရေးရပတ်သက်လို့တရုတ်ဟာတရုတ်ဘုအစိုးရအနေနဲ့ကရှင်းရှင်းလင်းလင်းပဲလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအစိုးရအပေါ်မှာသူကထောက်ခံမှုကိုပြသဖို့အတွက်ဒီတမောတွေကိုဒီရှင်းထုတ်လိုက်တာလို့ကျွန်တော်တို့မြင်တယ်ကိုမျိုးပိုင်းသုံးဘက်ပေါ်မှာသူ့အနေနဲ့ဘလောက်ဩဇာကြံမှုတယ်လဲဆိုတာကတော့ကျွန်တော်တို့ကအသေးစိတ်အတွင်းကြီးတွေကျွန်တော်တို့မသိနိုင်ဘူး
နိုင်ငံရေးလိလသုံးသက်သူဒေါက်တာလှကျော်စိုးကလည်းတရုတ်အစိုးရဟာစစ်ကောင်စီကိုသာအတိမတ်ပြုပြီး MNDAA ကိုအတိမတ်ပြုထားတယ်ဆိုတဲ့ပြောဆိုသံမကြားရကြောင်း VOA ကိုပြောပါရယ်တကယ်လို့ MNDAA နဲ့ဆက်ဆံရတယ်ဆိုရင်လည်းတရုတ်အစိုးရဟာသူ့နယ်စပ်နားကစစ်ပေးဆောင်ကိစ္စတွေကိုသာပြောဆိုတာမျိုးရှိကြောင်းသူကရှင်းပြပါရယ်နိုင်ငံရေးလိလသုံးသက်သူဒေါက်တာအောင်သိန်းမြစ်ကတော့တရုတ်စစ်သင်္ဘော3စင်းရဲ့ခီးစဉ်ဟာနိုင်ငံတကာဆွတ်ဆန်ရေးပုံရိပ်အောက်မှာတရုတ်ရဲ့လက်တွေ့ကျကျချင်းခတ်မှုတစ်ခုဖြစ်ပြီးနိုင်ငံကြီးတစ်ခုအနေနဲ့နိုင်ငံတကာရဲ့ဝေဖန်မှုကိုရှောင်ရှားလိုတဲ့နီလန်တစ်ခုလို့မြင်မိကြောင်း VOA ကိုပြောပါတယ
်။ Insurgent Group ပေါ့နော်ဒီပုံကန်တော်လှန်သူဘက်ကိုဟိုနိုင်ငံကြီးတနိုင်ငံကရက်တည်တယ်ပေါ်ပေါ်တင်တင်ရက်တည်ပြီးတော့ဒီစဲအဲဒီဟိုပေါ့အာနာဆွဲခိုင်ထားသူဘက်ကိုဟိုပေါ့နော်ဘက်ကန်နေဆိုတဲ့အမည်မျိုးကတော့ရေရှည်နိုင်ငံကမြန်မာဒါပြဿနာရှိတယ်ပေါ့နော်။အဲ့ဒီလိုဟာမျိုးမဖြစ်ရလေအောင်ဟိုကျွန်တော်တို့ဒီနိုင်ငံကမြန်မာလည်းတင်တယ်အောင်ပြီးတော့အစကစားဘက်ကိုလည်းပဲတချို့ကိစ္စတွေမှာအဲဒီချွေးသိပုံနာမျိုးဖြစ်အောင်လာတယ်လို့ထင်တယ်
။ရန်ကုန်ရောက်ရှိလာတဲ့တရုတ်စစ်သင်္ဘော3စင်းဟာ ချစ်ကြည်ခီးစဉ်ကို၄ရက်ကြာပြုလုပ်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါက6ကြိမ်မြောက်ဖြစ်ပြီးဒီခီးစဉ်ထဲမှာမြန်မာတပ်မတော်ကအစစ်မြင့်ရရှိတွေနဲ့ဆွေးနွေးတာ၊မူလာလန်းကျောင်းကဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံတာ၊ရေတပ်အရာရှိချင်းကျွမ်းကျင်မှုဖလှယ်တာ၊အားကစားပြိုင်ပွဲကျင်းပတာတွေလုပ်သွားမယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကိုထောက်ခံရေးသားနေတဲ့သတင်းဌာနတချို့မှာတော့တရုတ်စစ်သင်္ဘော၃စင်းရဲ့ခီးစဉ်မှာရေချောင်းလုံညိုရေးဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဖို့ရည်ရွယ်ထားတယ်လို့ကြေညာကြပါတယ်။နိုဝင်ဘာ9ရက်နေ့ကလည်းရုရှားရဲ့စစ်သင်္ဘော၃စင်းမြန်မာနိုင်ငံကိုရောက်ရှိလာပြီးမြန်မာရုရှားရေချောင်းလုံညိုရေးပူးတွဲလေ့ကျင့်ဖို့တွေပထမအဦးဆုံးအကြိမ်လုပ်ခဲ့ကြပါတယ်ခင်ဗျာ
။တရုတ်စစ်သင်္ဘောအုပ်စုမြန်မာနိုင်ငံကိုချစ်ကြည်ခီရောက်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းပလဲနယ်မင်းကင်းမြို့နယ်တွေဘက်ကနောက်ဆုံးအခြေအနေတချို့ကိုလည်းတလက်တပြပေးချင်ပါတယ်။စကိုင်းတိုင်းပလဲမြို့နောက်ဖက်မှာရှိတဲ့ကန်တော့နေမီခန်ရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းနဲ့6ကြိမ်လာရောက်ပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်မှာလည်းစစ်တပ်တက်ဆွဲထားတဲ့ရွာကိုကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။စကိုင်းတိုင်းတွေကဒီပလဲမြို့နဲ့မင်းကင်းမြို့ကအခြေအနေသတင်းပေးပို့ချက်တွေကိုတော့ကိုသားညို့ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းပလဲမြို့အနောက်ဖက်မကွေးတိုင်းမြေမြို့နယ်အဆက်မှာရှိတဲ့ကန်တော့နေမီရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့နိုဝင်ဘာလ29ရက်နေ့မနေ့လင်းအားကြီးအချိန်ကလေးကဝင်ရောက်တိုက်ခိုက်နေကြတာပါ။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုစုစုပေါင်း6ကြိမ်လုပ်ခဲ့တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်ပလဲမြို့နယ်နောက်ဘက်ကကားနောက်စခန်းကိုဖန်ဖက်ရမှုအပါအဝင်ပလဲမြို့နယ်မှာရှိတဲ့ကျောင်းတက်ဖွဲ့များများတော်အလုံးပြီးလုံးပြီးတော့ဝိုင်းဝန်းတိုက်တယ်။ဘာနာရဲ့ဝဲလောက်ကစပြီးတိုက်လိုက်တာကအဲမြန်မာလူမျိုးတိုက်ပွဲစပြီးတော့ပြည်နယ်ဆန်တိုက်နေကြတော့မယ်။အချင်းရတော့ဘာမှမသိရဘူး။ဟုတ်ဒီရက်တည်းက6ကြိမ်လောက်ရှိပါတယ်ကျောင်းတက်ဖွဲ့မျိုး။ဟုတ်တယ်ကဲအောက်တယ်ကဲတက်ပိုက်တာကနှစ်ခါလားဖြစ်တယ်ကဲအာမိုင်တိုင်းကလည်း၄ခါလားဖြစ်တယ်။အော်အော်လူကြီးရဲ့ချားရဲ့ပြောပါတော့ခင်ဗျာအဲ့တို့ရပတ်လည်မှာကနှစ်မိုင်၃မိုင်ပတ်ဝန်းကျင်မှာဒီစီးလူမျိုးစုံတွေကနေဒီဟိုမျိုးစုံတွေကရှိတယ်ခင်ဗျာဘေးဝဲညာပေါ်တော့အဲသူကအဲ့တော့ဘုရားနေနေအဲ့ပတ်ပါလို့ရှိတယ်အဲ့တော့ဒီမှာကတော့လာပြီးတော့မကူနိုင်ပါဘူးခဏဆောင်းနေတော့ဒီနေ့စတဲ့ကမှာဒီကြောင်းကကနေလာပြီးတော့ဘူးကြီးနေတာသူ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာကာဝေးအဖွဲ့တွေကကန်တော့ရဲစခန်းကိုပထမကျင်းတက်ခိုက်သိမ်းပိုက်ခဲ့ဘူးပြီးတော့6လကြာခုတစ်ခါပြန်ပြီးတော့တက်ဆွဲတဲ့အတွက်ဒုတိယကြိမ်ဝင်ရောက်တက်ခိုက်တာဖြစ်တယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။မင်းကင်းမြို့နယ်မှာဆိုရင်လည်းစစ်တပ်တက်ဆွဲထားတဲ့အင်ဂျင်တောင်၊ဘူး၊မင်းရွာအစရှိတဲ့ကြီးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာတက်ခိုက်ခဲ့ပါတယ်။စစ်တပ်ဘက်ကလက်နက်ချို့သိမ်းဆည်းရပြီတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။စစ်စင်တက်ခိုက်တဲ့မှာစစ်ကူရောက်လာတဲ့အတွက်ပြန်လည်ဆုတ်ခွာပြေးကြရတယ်လို့ကျောင်းသားတော်လိုင်းတပ်ဖွဲ့ SRF ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
အော်ဘာဒီစော်ရီရ300ရှိအောင်ကျွန်တော်ခလဲရဝင်ပြတာဆို300လုံးဝင်ပြတယ်ဝင်ပြပြီးတော့ထိမ့်လိုက်လို့ပြောပြရပါဦးဘူးတို့ဒီကျွန်တော်တို့မင်းရွာတို့ဝင်တောင်းတို့ပေါ့ဒီနေ့ဝင်နိုင်တော့ကြောက်ဆိုတော့စက်တိုးစနေတော့ပါမှာပြန်ထိမ့်လိုက်ပြီးအချိန်တော့အကောင်တော့ထိမ့်ပြည့်ရင်တော့စိတ်ကူလာတော့ကျွန်တော်ပြန်ခေါက်လိုက်ရပါတော့ RPG 7တက်လိုက်ရတယ်သူတို့အဲဒူပေါ့ဒူတယောက်ရဲ့ဒီ ME5 ပေါ့ကျွန်တော်တို့တို့လည်းရတယ်ဒီလိုကျန်ပါကတလုံးလုံးပြရမယ်ကတုံးနဲ့အမှန်ကန်နေရောပြူပါဆိုရင်ဆက်ဆက်လို့ရတယ်ချန်ပြူရင်းနဲ့တကယ်မိုင်းနေတဲ့ဘယ်လိုပေါ့အမေလေးသားလေးနဲ့ပေါ့ဗျာအဲ့လိုမျိုးပြူလို့ဒီဆိုရင်အရင်ခံတော့ပါလေဒီတော့ဒီတော့ဆက်သားနေချင်းနဲ့ထိုင်ရတာလို့ပြူရရှိတယ်
တိုက်ပွဲပြင်းထန်တာကြောင့်စစ်တပ်ဘက်ကအကြဆုံးရှိခဲ့ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းတအူးကြဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အခုနှစ်ဇွန်လထဲမှာပဲအင်ဂျင်တောင်ရွာကိုကျောင်းသားတော်လိုင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့လက်နက်အချို့လည်းသိမ်းဆီးရမိခဲ့တယ်လို့စစ်သုံးဘန်းအချို့လည်းဖမ်းဆီးရမိခဲ့ပူပါတယ်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကအခြေအနေတချို့ကိုကိုသားညိုကစူးစီးတင်ပြပေးခဲ့တာပါရှင်။VOA ရဲ့ပုတ်ထူးနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးပြီးတော့အခုတခါဒီ Israel Hamas စစ်ပွဲအခြေအနေသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်။ Israel နဲ့ Hamas စစ်ပွဲအကြားအပြစ်ခတ်ရစဲရရက်ထက်တိုးဖို့တနင်္လာနေ့ကသဘောတူလိုက်ပြီးဒီသဘောတူတဲ့အထက်မှာဖမ်းဆီးခံထားတဲ့သူတွေကိုချက်ပြီးလွှတ်ပေးဖို့လည်းပါဝင်တဲ့အကြောင်းစစ်ဆက်ညှိနှိုင်းပေးနေတဲ့ကာတာနိုင်ငံကပြောပါရယ်။ လေးရက်ကြာအပြစ်ခတ်ရက်ဆဲထားတဲ့ကာလမှာဟာမက်စ်အဖွဲ့ကဒါစင်နဲ့ချီတဲ့ကလေးငယ်တွေကိုလွှတ်ပေးခဲ့ပြီးတော့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပါတယ်။အခုအပြစ်ခတ်ရက်ဆဲရေးရက်ထက်တိုးလိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ဒဇာကန်ဖြစ်ဖမ်းဆီးခံထားတဲ့သူတွေဆက်ပြီးတော့လွတ်မြောက်လာမယ်လို့လည်းအစ္စရေးဘက်ကမျှော်လင့်ထားပါတယ်။ Linda Grandstein သတင်းပေးပို့ထားတာကိုကိုသိန်းထိုင်ကပြောပြပေးပါမယ်ရှင်။
ဟာမတ်စ်ဒီဂျော်ရီလက်ထဲတစားကန်ဖန်ခံရတဲ့ကလေးငယ်တွေပြန်လွတ်လာတာကိုအစ္စရေးနိုင်ငံလုံးစိတ်ခံစားချက်အပြည့်နဲ့ရှင်တမမဆောင်ကြည့်နေကြတာပါပြီးခဲ့တဲ့ရက်ပိုင်းတစားကန်တယောက်ချင်းစီလွတ်လာတိုင်းအစ္စရေးနိုင်ငံသားတွေငိုကြွေးခဲ့ကြပါတယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အကြားပြည်ခတ်ရစေးရေးနောက်ထပ်နေ့ရက်သက်တမ်းတိုးမယ့်အကြောင်းချောင်းဝင်ဆက်ဆက်ပြီးတဲ့ကာတာနိုင်ငံကမနေ့ကကြေညာပါတယ်ကလေးငယ်တွေပါဝင်အော်တိုဘာခရင်းဒီကလေးကဒဇာကန်ဖြစ်အဖမ်းခံခဲ့ရသူတွေနောက်ထပ်လွတ်လာဖို့မျှော်လင့်နေကြပါလေ။ Ohad Mandaha ပင်ပင်ပါပါလူကောင်မထွားတဲ့ကလေးငယ်ပါ။ Rubik's Cubes လို့အန်စာတုံးကစားရတာကိုကြိုက်တဲ့သူပါ။ Hamas အဖွဲ့ကသူ့အမေ Karen နဲ့သူ့ကိုဒဇာကန်ဖြစ်ဖမ်းထားချိန်မှာ9နှစ်ပြည့်ပါလေ။လွမြောက်လာပြီးတဲ့နောက်သူ့အဖေနဲ့ဆေးရုံမှာပြန်ဆုံပါလေ။ပိန်သွားပေမဲ့တငယ်ချင်းတွေနဲ့ဆေးရုံမှာနောက်ကျပြီးကျင်းပတဲ့9နှစ်ပြည့်ဝင်းနေပွဲကိုကျော်ဖို့ရှင်ရှင်ကျင်းပနေတာတွေ့ရတယ်လို့သူနဲ့တဝမ်းခွဲ Marek Rabbit ကပြောပါတယ
် They were talking and laughing and like
တချမ်းတာမန်ကလေးတွေလို့သူတို့ရီမောပြီးတော့စကားတွေပြောနေကြပါတယ်ဒါပေမဲ့သူ့အတွက်သိတော့မလွယ်ပါဘူး तू ကလိမ္မာပြီးတော့ကောင်းကောင်းနေတယ်လို့သူ့မိ Karina ပြောပါတယ်ငိုတဲ့အချိန်တွေလည်းရှိပါတယ်စိတ်မကောင်းစရာရရှင်ကြည့်ရင်ဖြစ်ဖြစ်တယောက်ယောက်ကစိတ်မကောင်းစရာတွေပြောရင်ဖြစ်ဖြစ်မျိုးကြံအောင်တွေ့ရပါတယ်အမြန်ဆုံးပုံမှန်ဖြစ်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်
ဟာမတ်စ်အဖွဲ့ဖမ်းသွားတဲ့တစားကန်140ထဲမှာကလေးငယ်40လောက်ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ကာတာအရာရှိတွေကတော့ကလေး10ယောက်လောက်ကတခြားစစ်သွေးကြွတွေရဲ့ထိ ंछ ုံမှုအောက်မှာလို့ပြောပါတယ်။ဟာမတ်စ်အဖွဲ့ကအဲ့ဒီကလေးတွေကိုရှာနေမရှာနိုင်ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လွတ်မြောက်လာတဲ့ကလေးတွေသူတို့ရင်ဆိုင်ခဲ့ရတဲ့ခါသီးမှုနဲ့စိတ်ဒဏ်ရာတွေကိုကုစားဖို့လိုမယ်လို့စိတ်ပညာရှင်တွေကပြောပါတယ်။လင်းနေရွယ် Abigail Eden ဆိုရင်သူ့မိဘတွေအသက်ခံရတာကိုမျက်မြင်တွေ့ခဲ့ရသူပါသူ့အဖေကသူ့ကိုချီထားတဲ့အချိန် Hamas အဖွဲ့တွေကသူ့အဖေကိုပြစ်တတ်ခဲ့တာပ
ါ The condition is not normal The different reactions
တွေကပုံမှန်မဟုတ်ပါဘူးတုံ့ပြန်ပုံတွေလည်းမတူကြပါဘူးတယောက်ကငိုနေမယ်တယောက်ကမတူတာတွေပြောနေမယ်တယောက်အိမ်ရာထဲမှာငိုကြွေးနေမယ်နောက်တယောက်ကပုန်းနေတဲ့ဘေးကင်းအောင်ဖွက်ထားတဲ့အခန်းထဲကအပြင်မထွက်ချင်ဘူးအခန်းထဲမှာပဲလုံခြုံနေထင်းနေတယ်တခြားတယောက်ကတော့ပုန်းရမယ့်အခန်းထဲကိုမသွားချင်ဘူးဒီအခန်းမှာတည်ခဲ့တာအန်နီရဲ့ကြုံခဲ့ရတာတွေပြန်အမှတ်ရစရာဖြစ်နေတယ်လေ
အပြည့်ခက်ရစေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာတစားကန်တူလွတ်လာတိုင်းအစ္စရေးဘက်ကအကျဉ်းသား3ယောက်လွတ်ပေးသွားတယ်အမျိုးသမီးနဲ့အသက်မပြည့်သေးသူတွေကိုလွတ်ပေးတာပါ။အစ္စရေးဘက်ကလွတ်ပေးတဲ့အထက်မှာအစ္စရေးခြေချနေထိုင်သူတယောက်ကိုဓာတ်နဲ့ထိုးဖို့ကြိုးစားမှုနဲ့အဖမ်းခံခဲ့ရတဲ့ဖက်ဒီမာရှာဟန်နဲ့ပါဝင်ပါတယ
်။ဝိုင်းအလ်ဟမ်ဒူလာ
သူလွတ်မြောက်လာတာကိုကျွန်တော်ဝမ်းသာပါတယ်။ဒါပေမဲ့အများကြီးတော့ဝမ်းမသာပါဘူး။ဂါဇာမှာဖြစ်ပျက်နေတဲ့စိတ်မကောင်းစရာအခြေအနေတွေကိုကျွန်တော်တို့မတိကျိုးချွန်ပြုထားလို့မရဘူးလေ။လူတွေထောင်ထဲချီအသက်ခံရတယ်။ဒီအချိန်ကကျွန်တော်တို့အလုံးပျော်တင်တဲ့အချိန်မဟုတ်ပါဘူး။
အစ္စရေးမိသားစုတွေကတော့ဟာမတ်စ်အဖွဲ့ဖမ်းသွားတဲ့တစားကန်ကလေးတွေနဲ့ပြန်ဆောင်ခွင့်ရတဲ့အချိန်တိုင်းဝမ်းသာဝမ်းနဲ့ဖြစ်ရတဲ့အကြောင်းပြောပါတယ်။တစားကန်ဖြစ်ဖမ်းထားခံရဆဲသူတွေကြံနေဆဲမှုပါ။မိသားစုတွေအားလုံးပြန်ဆောင်တဲ့အချိန်ထိမဖြစ်မနေဆက်ပြီးကြိုးပမ်းသွားမယ်လို့လည်းသူတို့ကပြောဆိုကြပါတယ်ခင်ဗျာ
။ဂါဇာမှာအစ္စရေးဟာမတ်စ်အပြစ်ရဆဲရေးရက်ထက်တိုးလိုက်တဲ့အကြောင်းနဲ့ကလေးငယ်တွေအပါအဝင်တစားကန်တွေထက်ပြေးလွတ်လာဖို့မျှော်လင့်နေတဲ့အကြောင်းအခြေအနေတွေကိုဦးသိန်းထက်ဦးကစူးစိနေဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီဂျာမနီနိုင်ငံမှာရွှေပြောင်းအခြေချခိုးလုံတွေနဲ့ပတ်သက်လို့ဘယ်လိုပြဿနာတွေရင်ဆိုင်နေရတာလဲဆိုတာကိုတင်ပြပေးပါမယ်။တခြားဥရောပနယ်တွေဖွံ့ဖြိုးပြီးနိုင်ငံတွေလိုပဲဂျာမနီနိုင်ငံဟာလည်းရွှေပြောင်းနေထိုင်လူတွေဝင်လာတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ဒါကိုဥပဒေတရပြဋ္ဌာန်းပြီးဖြေရှင်းနိုင်ဖို့ဂျာမနီဆိုရကစ조사နေတဲ့အကြောင်းကိုတော့ AP သတင်းကိုအခြေခံပြီးဥတမောင်တန်းကတင်ပြပေးပါလိမ့်မယ်ရှင်။
ရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တသန်းအပြင်ဂျာမနီနိုင်ငံမှာနိုင်ငံရေးခိုးလုံခွင့်ရှောက်ချကြသူတွေကတိုးစက်တဲ့တိုးလာတာကြောင့်ယာယီခိုးလုံရစခန်းတွေမှာဒုက္ခဒဲတွေနဲ့ပြည်နေပါတယ်။ဒါကဂျာမနီတလောမှာကြုံနေကြရတဲ့ပြဿနာပါ။ဒီဇင်ဘာနဲ့ပြည်နယ်စစ်တာဝန်ရှိသူတွေဟာဘူဆွာစီကဘတ်ဂျက်ချထားပေးဖို့ပို့တောင်းဆိုနေကြပါတယ်။အောက်ခြေမှာဒီပြဿနာကိုရင်ဆိုင်နေရတဲ့ရဲရာရှိ Frank Malek ကအခုလိုပြောပါတယ်။
Wir haben in den letzten Wochen, also so seit Sommer, einen kontinuierlichen Anstieg
von Verstärkungen. Wir haben die Leute, die wir haben, 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 die wir haben.
ကျွန်တော်တို့ဟာနေ့စဉ်ကြုံတွေ့နေကြရတာပါလူအုပ်လိုက်တနေရာရာမှာခြတော့ပါတယ်တခါတလေအရောက်30အထိရှိပါတယ်ဒါမှမဟုတ်အဖွဲ့အစည်းလေးတွေအဖြစ်တွေ့ရပါတယ်ဒီလူဝင်မှုပြဿနာကနိုင်ငံရေးဖြစ်လာပါတယ်အောက်တိုဘာ20ခုပြည်နယ်ရွေးကောက်ပွဲသုံးခုမှာကွန်ဇာဗေးတစ်အတိုက်ခံအုပ်စုကနှစ်ခုမှာအနိုင်ရရှိတော့ခဲ့ပါတယ်ဘူလာရှော့စ်ဆိုရာကအဆိုပြုချက်တည်းဆုံးဖြတ်လိုက်တာကို
ဒီကနေ့အဆိုပြုချက်အရနိုင်ငံရေးခေလုံခွင့်ရှောက်ထားသူတွေကိုအစောဆုံးသုံးလနောက်အကြဆုံး6လမှာအလုပ်လုပ်ခွင့်ပေးပါလိမ့်မယ်။ဒါအပြင်ယာယီနေထိုင်ခွင့်ရသူတွေကိုအလုပ်လုပ်ခွင့်လက်မှအနာဂတ်မှာထုတ်ပေးတာသဘောတူလို့လည်းကျွန်တော်တောင်းဆိုထားပါတယ်။တချိန်တည်းမှာပဲလုံခြုံစိတ်ချရတဲ့တိုင်းပြည်ကလာတဲ့သူတွေနိုင်ငံရေးခေလုံပေါ်အကြောင်းမခိုင်လုံတဲ့သူတွေ
ဒါမှမဟုတ်ကိုဘသူဘဝမပြတတ်နိုင်တဲ့သူတွေကိုတော့အလုပ်လုပ်ခွင့်ပြုမှာမဟုတ်ပါဘူး။ပြီးခဲ့တဲ့လတုန်းကဝန်ကြီးဖေဇာကဂျာမနီအရှေ့ပိုင်းပိုလန်နဲ့ချက်သမ္မတနိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးကိုအားပြစ်လိုက်ပါတယ်။နိုင်ဇာမီကူတန်လန်းဒရာမှာကျုံ့ဝေးရဖို့
ဒီအဖွဲ့ဆိုရင်ပိုလန်ဘက်မှာခြောက်သွားခဲ့တာပါရထားလန်တဒါအတိုင်းသူတို့ကရှောက်လာကြတာပါကျွန်တော်တို့နဲ့ဒီမှာတွေ့တာပါဗင်ကားတွေနဲ့လည်းအုပ်စုလိုက်လာကြတာတွေ့ရပါတယ်အမျိုးမျိုးပေါ့ဒါတိတ်ခင်ရသက်တပတ်တွေအတွင်းကဆိုရင်လူတရာအထိထောင်ဖြစ်လာပါတယ်တခါတလေတရာကျော်ပါတယ်
ကိုနိုင်ငံမှာအကြောင်းမျိုးမျိုးအရအနည်းခက်လာကြတာအကြောင်းပြောင်းရွှေ့အခြေချလူကြသူတွေအတွက်လူခိုးသွင်းပေးတဲ့လုပ်ငန်းတွေလည်းရှိလာခဲ့ကြတာပါဒီလိုလှုပ်ဆောင်ကြသူတွေအပေါ်တော့ဂျာမနီနိုင်ငံကပြင်းပြင်းထန်ထန်ကြိုက်တွယ်မှာကိုပြည်ထောင်ဝင်ကြီးကအခုလိုပြောပါတယ်
Die Bekämpfung der brutalen, rücksichtslosen und skrupellosen Schleuserkriminalität.Yes,အညာဒါမဲ့မတမာတဲ့လူခိုးသွင်းရာဇဝတ်မှုတွေကိုတိုက်ဖျက်ရေးကကျမတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းမှာဒါကရာဇဝတ်မှုဖြစ်ပါတယ်အနာဂတ်မှာလူခိုးသွင်းတာနဲ့ပတ်သက်နေတဲ့အမှုတွေအတွက်အနည်းဆုံးပြစ်ဒဏ်ကတစ်နှစ်ပါခိုးသွင်းသူတွေကတော့တေးတန်းတသက်တကျွန်းတန်ဖြစ်နိုင်ပါတယ်
ဒီနီးလန်းနဲ့လူခိုးသွင်းမှုနောက်ွယ်ကလူတွေကိုဖော်ထုတ်ပြီးမတမာတဲ့လူကုန်ကူကွန်ရက်တွေကိုတိုက်ဖြတ်သွားမှာဖြစ်ပါတယ်အစ်ရောက်လာတာကိုရှော့ချဖို့စူးစမ်းပြီးနိုင်ငံရေးခေလုံခွင့်မအောင်တဲ့သူတွေကိုပြန်ပို့ကြရမှာဘယ်ခုအောင်လုပ်တယ်လို့ပဲဒုက္ခဒဲတွေအတွက်အလုပ်လုပ်နိုင်အောင်လဲအစိုးရရဲ့ဥပဒေချမ်းကရည်ရွယ်ပါတယ်လို့ဝန်ကြီးချုပ်ရှော့စာပြောပါတယ်ဥပဒေချမ်းကိုပ ူရအောင်ပါပါကျွန်တော်တပေါင်းတတ်ပ
ါနိုင်ငံရေးခုံလုံခွင်းနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးဂျာမနီနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတချို့ကိုဦးတမောင်တန်းစူးစီးတင်ပြပေးခဲ့တာပါရှင် View American တန်ရဲ့ပုံထုနေ့မနက်ခင်းရေဒီယိုစီစဉ်နေကိုမနက်9နာရီထိဆက်ပြီးတော့ထည့်လင်းပေးနေပါတယ်အခုဆက်ပြီးတော့ဒီမြမအင်းကြီးချင်းထိုင်းနိုင်ငံကလေဆိပ်တွေမှာခီးတဲ့ဝန်ဆောင်မှုအခွန်တွေတိုးမြင့်ကောက်ခံမှုပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။ရှင်းနှစ်ဒီ2024ခုနှစ်ကစလို့ခီးတဲ့ဝန်ဆောင်ကတွေကိုတိုးမြင့်ကောက်ခံဖို့အတွက်ထိုင်းဆွေရကပြင်ဆင်နေတာပါ။ဘယ်လိုပုံစံနဲ့ဘလောက်တိုးမြင့်ကောက်ခံသွားမှာပါလဲ။မန်းညိုညိုလင်းကသတင်းပေးပို့ထားပါရရှင်။
လာမယ့်နှစ်2024ဧပြီလတရနေ့ကစတင်ပြီးထိုင်းနိုင်ငံကလေဆိပ်ကြီး6ခုမှာခရီးသည်ဝန်ဆောင်ကဘတ်30တိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့ထိုင်းသတင်းဌာနတွေကပြောဆိုလိုက်ပါတယ်အခုလိုဈေးနှုန်းသတ်မှတ်ထားချက်အတိုင်းကောက်ခံမှာကိုထိုင်းနိုင်ငံမြို့ပြလေကြောင်းအာဏာပိုင်အဖွဲ့နဲ့ပို့ဆောင်ရေးဝန်ကြီးဌာနကလည်းအတည်ပြုထားပြီးဖြစ်တယ်လို့ထိုင်းလေဆိပ်အာဏာပိုင်အဖွဲ့ AOT ရဲ့ဒါရိုက်တာခီရတီကီချွန်နဝတ်ကပြောပါတယ်။နိုင်ငံခြားခီးသွားတွေအနေနဲ့လက်ရှိ900ပေးရတာကနေ930ပေးရမှာဖြစ်ပြီးပြည်ရင်းခီးသွားတွေအနေနဲ့ကတော့လက်ရှိ100ကောက်ခံမှုကနေ130ပေးရမှာဖြစ်ပါတယ်။တိုးမြင့်ကောက်ခံမှုရဲ့ကြေငွေတွေကိုခီးသည်စီကတိုက်ရိုက်ကောက်ယူမှာမဟုတ်ဘဲလေချောင်းလိုင်းတွေကလေရင်လက်မှတ်ဈေးနှုန်းမှာလေစိတ်ခွန်အဖြစ်သတ်မှတ်ဖော်ပြထည့်သွင်းသွားမှာဖြစ်ပါတယ်ဒ ီလိုတွုံးမြင့်ကောက်ခံတဲ့ငွေတွေကိုလေဆိပ်ရဲ့ချက်ကင်ကောင်တာတွေမှာနိုင်ငံတကာစံချိန်စံနှုန်းအတိုင်းတွုံးမြင့်လုံဆောင်နိုင်မဲ့စက်ကရီယာတွေတက်ဆင်ဖို့ခရီးသည်တွေအနေနဲ့ကောင်တာမှာတန်းစီစရာမလိုပဲ6နာရီကနေ12နာရီကြိုပြီးကိုယ့်ဟာကိုယ်ချက်ကင်လုံနိုင်ဖို့ခရီးသွားအိတ်တွေကိုကိုကိုရိုင်းချက်ကင်ကောင်တာတွေမှာထားသွားနိုင်ဖို့စတဲ့အဓိကကြတဲ့လုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီလိုတွုံးမြင့်ကောက်ခံမှုကိုထိုင်းနိုင်ငံရဲ့လေဆိပ်ကြီး6ခုဖြစ်တဲ့သူနာဘူမိဒွန်မောင်ချင်းမိုင်မင်းဖလောင်ချင်းရိုင်ဟတ်ရိုင်နဲ့ဖူးကက်လေဆိပ်တွေမှာကောက်ခံသွားမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင
်ဒါကတော့မြန်မာအိန္ဒိချင်းထိုင်းနိုင်ငံကလေဆိပ်တွေမှာခီးတဲ့ဝန်ဆောင်မှုအခွန်တွေကိုတွုံးမြင့်ကောက်ခံဖို့ပြင်ဆင်နေတဲ့အကြောင်းထိုင်းနိုင်ငံကနေမညွညွလွင်သတင်းပေးပို့ခဲ့တာပါရှင်ဖီယိုရဲ့ဗုဒ္ဓနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာ၊ယူကရိန်းမြန်မာနိုင်ရှင်ချက်၊အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါအောင်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့နိုဝင်ဘာလ29ရက်ပုံထူးနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြမဆောင်းနိုင်ချိန်မနက်6နာရီကနေ9နာရီအထိထုတ်လင်းပေးနေတဲ့ဒီစီစဉ်ကိုတော့လိုင်းဒိုမီတာ32နဲ့49တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပထမပိုင်းနာယူဘက်ကိုတော့လိုင်းလက်မီတာ190 kHz 1595ကနေလည်းထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ရှင်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ကြားပြည်နယ်ဒေသအခေါ်အရကရင်ပြည်ဒေသနဲ့ချင်းပြည်နယ်တွေမှာလက်နက်ကင်တော်လည်းတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကဆွန့်ပစ်ထားခဲ့ရတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးနိုင်ကြလိမ့်မယ်လို့ဒေသခံတွေကမျှော်လင့်ကြပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေရဲ့လေကြောင်းရံကိုတော့စိုးရိမ်မှုတွေကတော့ရှိနေကြသေးတာပါ။ဒီအကြောင်းလေးလာထားတဲ့ဥက္ကမောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါရရှင်။
ပြည်ခဲ့တဲ့2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းရက်တွေကတတိုင်းတပီလုံးနီးပါအုံကြွဆန့်ကျင်ခဲ့ကြရာမှာချင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။အဲ့ဒီအထက်မှာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကပြည်သူလူထုဟာဆိုရင်ဗဲမြေကန်စစ်တပ်ရဲ့မတရားအကြမ်းဖက်မှုကိုရိုးရာတူမီလက်နက်တွေနဲ့ပထမဆုံးခုခံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးစစ်ကောင်စီရင်တန်းကိုတိုက်ခိုက်ခဲ့ရမှာခင်မီလက်နက်တွေအများအပြားရရှိခဲ့ပြီးလက်နက်ကင်တပ်ဖွဲ့ဖွဲ့စည်းခဲ့ပါတယ်။တဆက်တည်းဆိုသလိုအနီးရှိမတူပီမြို့အပြင်ချင်းပြည်နယ်မြောက်ပိုင်းအထိလက်နက်ကင်ခုခံမှုတွေအများအပြားပြန့်နှံ့သွားခဲ့ပါတယ်။စစ်ကောင်စီကလည်းချင်းပြည်နယ်တောင်ပိုင်းကမင်းတပ်မတူပီနဲ့မြောက်ပိုင်းကထန်တလန်မြို့တွေကပုံကံမှုတွေကိုအပြင်းထန်အကြမ်းဖက်ဖိနှိပ်ခဲ့တဲ့အတွက်မြို့လူထုအားလုံးမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြောက်ပိုင်းကထန်တလန်မြို့မှာဆိုရင်စစ်ကောင်စီက၅ချိန်နဲ့မနဲ့မိတိုက်ရှို့ခဲ့တဲ့အတွက်တမျိုးလုံးပျက်စီးကုန်ပါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်တွေဟာမြေပြင်မှာလဲစိုးမိုးမှုရနေတဲ့အတွက်နယ်မြေကျွမ်းကျင်မှုရှိတဲ့ချင်းပြည်နယ်ဒေသကာကွယ်တပ်ဖွဲ့တွေရပ်တည်လို့မရအောင်အဓိကတောင်ယာစိုက်ခင်းတွေကိုဖျက်ဆီးတာတောင်ယာမသွားရအောင်ချိန်ချောက်တာတွေလုပ်ပြခဲ့ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မနှစ်2022ခုနှစ်ကဆိုရင်ချင်းပြည်နယ်တပီနယ်လုံးနီးပါအဓိကအသက်မိုးဝမ်းကြောင်းဖြစ်တဲ့တောင်ယာစိုက်ပျိုးရေးလုံးဝနီးပါရပ်ဆိုင်းသွားခဲ့ပါတယ်အဲ့ဒီလိုတွေအတွက်ချင်းလူထုတွေဟာဆိုရင်အိန္ဒိယနယ်စပ်ကိုထွက်ပြေးခိုလုံခဲ့ကြရ၊မြေပြန့်ကမြို့တွေမှာတွားရောက်ခိုလုံခဲ့ကြရပါတယ်။ ဒီလိုနဲ့အပြစ်ခံရဲဆဲထားတဲ့ချင်းမျိုးသားတပ်ဦး CNF ကလည်းစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်ခဲ့သလိုချင်းဒေသကာကွယ်တပ်ဖွဲ့တွေကလည်းဒေသအနှံ့မှာလက်နက်ကင်ပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒီနှစ်အစောပိုင်းကတည်းကနယ်မြေစိုးမိုးမှုတွေတဖြည်းဖြည်းရရှိလာခဲ့ကြရာအခုဆိုရင်စစ်ကောင်စီတပ်တွေဟာမြို့ပေါ်တွေမှာအထိုင်စခန်းတွေတပ်စခန်းတွေထဲလောက်မှာပဲရှိပါတော့တယ်အဲ့ဒီအတွက်ချင်းလူထုတွေဟာမိမိတို့ခြေရွာတွေကိုတစတစပြန်လဲဝင်ရောက်လာကြသလိုရှင်းနှစ်မှာတော့တောင်ယာလုပ်ငန်းတွေပြန်လဲစတင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်ဒါပေမဲ့လည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒေသခံချင်းပြည်သူတွေစိုးရိမ်မှုတွေတော့ရှိနေပါတယ်ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF နဲ့ချင်းလူအခွင့်အရေးအဖွဲ့ CHRO အဖွဲ့ကပူးသေးရကအခုလိုပြောပါတယ်
လောလောဆယ်ခုချင်းချီတော့လုံနိုင်ရှည်တော့များတယ်ဒါပေမဲ့ပြောလို့မရဘူးဒီလေကျောင်းရန်ကုန်တို့အရန်ဆိုးရင်နေလို့တို့ပေါ်ပေါ်တင်တွန်းလုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဟိုစီးထုံရှားမှုရှိတဲ့နေရာဘာမှအတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကအနှံ့နေကြတယ်ဆိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်ဒီတဲ့အတိုင်းပဲချင်းပြည်နယ်မှာဆွန်းချေပြောင်းတောင်ရစင်းနေပဲဒီကအားထားပြီးတော့စာဝတ်နေရေးအဲ့တတို့ပြုံးကန်ကြတယ်လေအဲ့ဒါချက်ချက်လို့ကိုလို့ရမယ်အနေထားတော့ရှိတယ်ဒါပေမဲ့တို့စိုးရင်လည်းတော့အခုလေကျောင်းရန်ကိုပဲအများရန်တို့အထက်တင်ကြတော့ပေါ့နော်စစ်ရန်နေလည်းဖြစ်ဖြစ်အဲ့ဒီတိုက်လေရင်တို့ပြန်တာရှိတယ်ကင်းထောက်လေရင်လားအဲ့ဒါတော့ပုံမှန်တို့ပြန်တာရှိတာပေါ့နော်အဲရဟရှင်တွေကတော့ပုံမှန်ပြန်တန်းတယ်အဲ့လိုတဘောရှိတယ်ပြီးတော့ကျောင်းလည်းချင်းပြနေမှာခုတော့ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့နေပင်ထိုးစစ်ရှင်ပို့တော့စစ်ကောင်စီနေနဲ့အခက်ခဲရှိနိုင်တာပေါ့နော်လေကျောင်းစစ်စင်ကြီးကိုပဲပို့ပြီးတော့အားလေးထားတာပေါ့နော်ကျေးဇူးတင်တဲ့အားလုံးစနေနဲ့အဲ့ဒီဒေတာကကိုရတဲ့တည်းကအားလုံးစုံမထားတယ်လို့ပြောလို့ရတော့ဘောနော်အခုအဲ့လိုရှင်တွေမြို့တောင်ညာလုပ်ငန်းကကျင်းလက်ဒေတာမှလုပ်ကြတယ်ဆိုတော့အလားလာများတာပေါ့နော်သူတို့ကြောက်တာအကြောက်ဆုံးကတော့လေချောင်းရန်ကိုပဲသူတို့ကြောက်ဆုံးအဲ့ဒါပြင်တော့သူတို့တိတ်ပြီးတော့စိုးရင်စရာသူတို့တို့မရှိတော့ဘူးလို့ပေါ့နော်အဲ့ဒါတဲ့ကြောင့်ခုဘုံချောင်းနဲ့ထိုးစစ်စင်ကိုတော့သူတို့မစိုးရင်ရဘူးအဲ့ဒါလေချောင်းကိုပဲဒီကသူတို့စိုးရင်ကြောက်ရနေကြတယ်သဘောရှိတာပေါ့နော်တောင်ညာဒီလေယာဒီကပပူမကိုလည်းသူတို့ကလူချင်းကြဘူးအဲ့ဒါတို့ကြောင့်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကဖြစ်စီတာအများကြီးရှိတယ်တောင်ယာဆိုတာအပေါ်နဲ့ကြည့်လို့ရှင်တောင်ပေါ်မှာလို့တဲ့ဆိုတာတိတာမင်တာရဘောနော်
အလားတူကြားပြည်နယ်ဒေသခေါ်ကင်းဒီဒေသမှာဆိုရင်လေအရင်ကစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒေသခံတွေဟာမိမိတို့မျိုးရွာတချို့ကနေထိုင်းနယ်ဆက်စစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအတွက်တချို့မြို့နယ်တွေမှာဆိုရင်နှစ်စင်ပုံမှန်စိုက်ပျိုးပြီးအသက်မွေးမ်းကြောင်းတဲ့လေယာဉ်မြေတွေကိုပါစွန့်ပစ်ခဲ့ကြရပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းကစပြီးကရင်ပြည်ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတိုက်ခိုက်ပြီးနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာခဲ့ကြပါတယ်အဲ့ဒီလိုအနေထားကြောင့်ကင်းဒီတောင်သူလယ်သမားတွေဟာလည်းမိမိတို့အရင်ကမလုံရဲပဲစွန့်ပစ်ခဲ့တဲ့လေယာဉ်မြေတွေကိုပြန်လည်ပြီးထွန်ရဲစိုက်ပျိုးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်လာမှာကိုတော့စိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးအရင်မြေလက်ဒေသမှာအခြေစိုက်ရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းကရင်ဒီဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့ဒါအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်။
အခုဆိုရင်တော့ကျွန်တော်တို့ကင်းဒီပြည်နယ်မှာဆိုရင်တော့တောင်သူလယ်သမားအများစုကဆိုရင်တော့ဒီစစ်ကောင်စီတပ်တွေရဲ့မြေပြင်ထိုးပတ်မှုကိုတော့သိပြီးတော့မကြောက်ရတော့ဘူးပေါ့နော်ချက်စရာမလိုတော့ဘူးဒီစိုက်ပျိုးရေးအပိုင်းမှာတောင်သူလယ်သမားတွေအနေနဲ့ပြောရရင်တော့တောင်သူလယ်သမားတွေစိုးရိမ်စရာတစ်ချက်တော့ရှိတယ်ပေါ့နော်အဲ့ဒါကတော့အဓိကဒီစစ်ကောင်စီတပ်ရဲ့အဓိကလေကြောင်းတိုက်ခိုက်မှုတွေကိုတော့တောင်သူလယ်သမားတွေကဒါစိုးရိမ်တိုက်လန့်နေရတာရှိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒီစစ်ကောင်စီကအချိန်မဟုတ်အခါဟုတ်ဥမာဒီလေယာမြေတွေထဲမှာပုံကျရာတွေရှိပြည်သူတွေနေထိုင်တဲ့နေရာတွေမှာလည်းသိရင်လည်းပုံကျချတာတွေလည်းရှိတယ်ပေါ့နော်လက်ရှိအခြေအနေတိုင်းတာမှာဆိုရင်တော့စစ်ကောင်စီကကရင်နီတော်လှန်ရေးအင်အားစုတွေကိုလုံးဝမနိုင်တော့ဘူးပေါ့နော်မနိုင်တော့တဲ့အချိန်မှာသူတို့တွေပါလုပ်နေဆိုတော့ဒီတောင်သူလေသမားတွေအဓိကနေထိုင်တဲ့နေရာတွေမှာသူတို့လေယာဉ်တွေနဲ့ပုံကျဲမှုတွေလည်းဒါခဏခဏနေရာအနှံ့မှာပြုလုပ်တယ်ပေါ့နော်ကရင်နီပြည်မှာဆိုရင်တော့ဒီလိုအနေရဲ့ဂျားကနေတောင်သူလေသမားတွေကစိုက်ပျိုးထားဖြစ်တဲ့အတွက်သူတို့မှာစိုးရိမ်စရာတခုကတော့လေယာဉ်နဲ့ပုံကျဲမှုရှိပါတယ်ဗျ
အညာဒေသကစစ်ဖြစ်ပွားနေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းကဒေသတချို့မှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့စီးလှုပ်ရှားမှုတွေဟာအရင်ကတည်းကပိုပြီးအားကောင်းလာပေမဲ့စစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကောမြေပြင်စစ်ကြောင်းတွေရဲ့ရန်ကပါအရင်အတိုင်းရှိနေပါသေးတယ်အဲ့ဒီအတွက်အရင်နှစ်တွေကလိုပဲဒေသခံတွေဟာစိုက်ပျိုးရေးလုပ်ငန်းတွေကိုပြစ်ခွာပြီးထွက်ပြေးနေကြရတာရှိသလိုတချို့ဒေသတွေမှာဆိုရင်ဒေသခံကာကွယ်တပ်ဖွဲ့ PDF တွေကဝင်ရောက်ကူညီလုပ်ကင်နေတာကိုတွေ့ရပါတယ်ကုလသမဂ္ဂစားနပ်ရိက္ခအစီအစဉ် WFP နဲ့ FAO အစားအစာနဲ့လေယာဉ်စိုက်ပျိုးရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းစားနပ်ရိက္ခမလုံမလောက်ဖြစ်တာတွေပိုပြီးဆိုးလာနိုင်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ဥက္ကမောက်ဆိုမင်းစူးစီးတင်ဆက်တဲ့မြေကြီးဩစာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။ကမ္ဘာတစ်လောကခီးသွားအစီအစဉ်နောက်အမေရိကန်နိုင်ငံရေးစတဲ့ဒီအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါဦးမယ်။အခုကတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ17ရက်နေ့ကစခဲ့တဲ့ကြရပြည်နယ်လဝိုက်ပေါ်မြို့တဝိုက်ကတိုက်ပွဲတွေဟာပြင်းထန်တယ်လို့နှစ်ဖက်ထိခိုက်အခြားဆုံးလည်းများပါတယ်။အဲဒီတိုက်ပွဲတွေထဲကနေထိခိုက်ဒဏ်ရာရတဲ့အရပ်သားတွေတော်လှန်ရေးရဲဘော်တွေနဲ့လက်နက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကိုဒီတိုင်းရင်းဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ဝင်တွေကဝင်ရောက်ကယ်ဆယ်ပြီးအသက်ကယ်တာစိတ်ကူတာပေးနေတာတွေရှိပါတယ်။ဒီတစ်ပတ်ယူကရိန်းမြန်မာလွတ်မြောက်ရေးကိုတော့ဒီတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကပရမပိုင်းအဖြစ်နဲ့တင်ဆက်ပေးထားပါတယ်ရှင
်ဒီစစ်စင်မှာစိတ်မချမ်းမြေ့စရာပြုတ်တံတွေပါဝင်ထက်သွင်းထားတယ်ဆိုတော့ပထမဆုံးအနေနဲ့အတိပေးလိုပါတယ်မြန်မာပြည်သူမှာအရှိန်ဟုန်မြင့်တက်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီနဲ့တော်လှန်ရေးတပ်သားတွေဟာနှစ်ဖက်စလုံးအထိခိုက်အကြဆုံးပုံများလာနေပါတယ်နိုဝင်ဘာလ17ရက်နေ့ထဲကစတင်ခဲ့တဲ့ပြည်နီးပြည်နယ်ရဲ့စခန်းသိမ်းတိုက်ပွဲတွေပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအထိနာပြီးတပ်သားအများပြားလက်နက်ချခဲ့သလိုစစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်နေတာကြောင့်အရပ်သားပြည်သူတွေတေဆုံးခဲ့ပြီးတော့အများစုကနေအိမ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာထိခိုက်ဒဏ်ရာရတဲ့တာမန်ပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုဝင်ရောက်ကယ်ဆယ်ပြီးတော့စစ်ကူတပေးနေတဲ့ Free Burma Ranger အဖွဲ့ဝင်ကိုအောင်စရနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်။
အခုလက်ရှိကတော့ကျွန်တော်တို့17ရက်နေ့17လ2023ဆက်ပြီးတော့ကျွန်တော်တို့တင်းနေတော့ operation ဆိုပြီးတော့ကျွန်တော်တို့စခဲ့တယ်ပေါ့နော်စပြီးတော့ဒီမှာကျွန်တော်တို့ရှိတဲ့KA KNF တို့ဒီလိုပဲ PDF တွေကျွန်တော်တို့မဟာမိတ်အဖွဲ့စီအားလုံးပေါင်းပြီးတော့ဒီလိုက်ပေါ်စစ်ကောင်စီအခြေချနေနေရာတွေစတင်တိုက်ခိုက်တယ်တိုက်ခိုက်ပြီးတော့တိုက်ပွဲရလည်းပြင်းထန်တယ်စစ်ကောင်စီနေရာလည်းနေမီဆိုရှယ်မှုတွေများနေရပေါ့နော်နေမီဆိုရှယ်မှုများနေရလျောက်ဟိုပြီးတော့ကျွန်တော်တို့ဟိုထပ်ပြေးလာတဲ့ပြည်သူလည်းအများများတယ်ကျွန်တော်တို့ပထမနေ့3ရက်နေ့တည်းကျွန်တော်အနည်းဆုံးလူဦးရေ4ယောက်ထပ်ပြေးလာတယ်ပေါ့နော်အဲ့မှာကျွန်တော်တို့ဒီ Free Burma Ranger Training အနေနဲ့ကတော့ကျွန်တော်တွားပြီးတော့ဒီမိတွေကျွန်တော်တို့ဒီတိုက်ပွဲတွေမှာထိုင်ရတဲ့လူတွေကျွန်တော်ဆွဲထုတ်ပေးတယ်ခံစားလုပ်ပေးတယ်ဒီအချိန်တွင်းမှာပဲကျွန်တော်တို့မဆစ်ရှောင်းနေပြီးတော့ကျွန်တော်တခါမှမကြုံဘူးတဲ့လက်နက်ကြီးမတိအရန်တုံးချမှုများတယ်ပေါ့နော်လက်နက်ကြီးပြစ်တာအရန်များရတယ် air strike ရန်များလာတယ်နောက်တစ်ခါ air strike ကဘယ်လောက်ထိဆိုရဲ15ရက်နေဆိုရင်ကျွန်တော်တို့ဒီဆစ်ရှောင်းနေတည်ထုတ်လာတဲ့ကားတွေအရက်သားပြစ်မှတ်တွေကိုတမင်တက်တက်လိုက်ပစ်ခတ်တဲ့အရာရှိရကျွန်တော်တို့လက်ပစ်ခတ်ခံရတယ်ကျွန်တော်ကားဆိုကျွန်တော်နှစ်ပေပဲဝေးခဲ့အချိန်ငါးခါတော့ကျွန်တော်ကြုံခဲ့ရတယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီပထမရက်မှာဒီဆစ်ရှောင်းရဲ့လက်နက်ကြီးကြောင့်အရက်သားပြစ်သူတိစုံမှု6ဦးရှိတယ်အဲ6ဦးမှာပထမအငယ်ဆုံးဒီတနေ့နဲ့တလားရှိတယ်အကြီးဆုံးဒီ60ရှိတယ်နောက်ဆုံးဟိုဒံဃာရတဲ့ထက်မှာ88နဲ့အဖာတယောက်လည်းပါတယ်ချင်းနေတယ်အရင်ဆိုးဆိုးဝါးဖြစ်နေတယ်ဒီချင်းနေမှာတော့ကျွန်တော်တို့ကမှဟုတ်ဒါတော့ကြောင့်တရီရက်ရှိမှာတိုက်ပွဲအရင်ပြင်းထန်နေတယ်ဆက်ပြေးပိတ်ဆောင်နေတဲ့လူတွေအရင်များနေပါတယ်တိုက်ပွဲပို့ပြီးတော့အရှင်ပြင်းထန်အောင်လည်းဖြစ်နေတယ်ဖြစ်နေရပါဟုတ်โอเคကျွန်တော်တို့ FBR အဖွဲ့သားအနေနဲ့တော့ကျွန်တော်တို့ FBR mission ဖြစ်တဲ့နံပါတ်1ချက်ကျွန်တော်ချစ်ချင်းမေတ္တာများဝင်မယ်မျိုးလင်းချက်တွေပေါ်ဆောင်ပေးမယ်ပြီးတော့ကျွန်တော် get that new source ဆိုတဲ့ mission တော့ကိုကျွန်တော်လုပ်ဆောင်နေတယ်ကျွန်တော်တို့ဒီပိတ်မိနေတဲ့စစ်ရှောင်းတွေကျွန်တော်တို့ fire zone နဲ့ကျွန်တော်ထွက်ပြီးတော့ safety zone ကျွန်တော်ပို့ပေးတယ်ပို့ပြီးရတယ်မှာကျွန်တော်တို့အနောက်တန်းမှာရှိတဲ့ KSCC ကို IEC လို့ဖွဲ့နေပြီးတော့သူပြန်လုံခြုံတဲ့နေရာသူပြန်ပြီးတော့ကူပြောင်းပြီးတော့သူတို့ transform ပြန်လုပ်ပြီးပေါ့နော်ပြန်ပို့ဆောင်ပေးပြီးတယ်ကျွန်တော်တို့ကတော့ဒီ fire zone မှာပိတ်မိနေတဲ့ပြည်သူတွေဒီလက်နက်ကြီးရောက်ထိခိုက်ရတဲ့အရာတွေရနေတဲ့လူတွေကျွန်တော်တို့တိုက်ပွဲခြားထဲမှာသွား ဆွဲထုတ်ပြီးတယ်ပြီးတော့ကျွန်တော်ဒီဒီကျွန်တော်ရဲဘော်ရဲဘော်ဒီကျွန်တော်တို့ IA ကိုဖွဲ့တိုက်ခိုက်ရေးဒီစစ်အာဏာရှင်တိုက်ခိုက်နေတဲ့အဖွဲ့မှာတိုက်ပွဲတွေမှာထန်ရတာပဲဖြစ်ဖြစ်အဲ့ဒါကျွန်တော်ဆွဲထုတ်ပြီးနောက်ဆုံးကျွန်တော်တို့ဘာလို့လဲဆိုတော့ဖန်စီရမိတဲ့တုံပန်းနေတိုက်ပွဲတွေမှာထန်ရနေတဲ့တုံပန်းနေရာဆာကျွန်တော်တွားပြီးကုထုတ်ပြီးတော့ကျွန်တော်စေကုပြီးတဲ့အချိန်နဲ့ကျွန်တော်အခုလက်ရှိလောက်ဆောင်နေပါတယ်ပြီးတော့မြေပြင်မှာဖြစ်နေတဲ့တင်းတွေကိုလည်းကျွန်တော်တို့ယူပြီးတော့ကျွန်တော်တို့ဒီ Free Warmer Ranger Headquarter ကိုကျွန်တော်တို့အချိန်နဲ့တပြေးညီတော့ပို့လုပ်နေပါတယ်ဟုတ်ပါဟုတ်ဘလိုမျိုးခက်ခဲကြုံတွေ့ရလဲဆိုတော့ပထမဆုံးအနေနဲ့ကျွန်တော်ကြုံတွေ့ရတာဒီကျွန်တော်တို့သွားနေရတဲ့နေရာက risk အရမ်းများတယ်ပြီးတော့ motor အရမ်းကြတယ်လက်နက်ကြီးအရမ်းကြတယ်ဘလိုကဘလိုလာမလဲမသိဘူးကျွန်တော်တို့ like ကဥမာ54အမြောက်တက်ရှိရ26တက်ရှိရကျွန်တော်တို့ဟိုကဘာလုံးအမြောက်တက်တွေရှိရအမြောက်တွေအရမ်းကြရကြတယ်မှာလက်နက်ကြီးကြတယ်မှာကျွန်တော်လုတ်ဆောင်ရတယ်ပြီးတော့ air strike တရက်ထဲကိုကျွန်တော်ပို့ပြီးတော့တခါမမြင်ဘူး၄ရက်၅စီးလာတာတခါ၄၀စီးတခါ၄ညအထိမပြတ်ပြင်းနဲ့လာမနေ့6နိုင်ခွဲညနေ6နိုင်ဒီကျွန်တော်ကျဲတဲ့ချိန်နေမှာကျွန်တော်လူတွေဆွဲထုတ်ရတာလုပ်ရတယ်ပြီးတော့နောက်တစ်ခုကစစ်ကောင်စီတွေကဘလို့တက်ဆွဲတာဒီအကြောင်းဝင်းနေတက်ကူအကြောင်းနဲ့မှတက်ဆွဲထားတယ်အဲ့တော့အခိုင်အမာနဲ့ပြန်နေပြစ်ခတ်တယ်ပြီးတော့လက်နက်ကြီးစားတဲ့မှာဒဏ်ရာလူတွေများတဲ့အချိန်မှာကျွန်တော်ဆွဲထုတ်ရတဲ့အချိန်မှာလည်းကျွန်တော် Ranger တွေနေမှာထိခိုက်ထန်တာရတဲ့လူတွေရှိရဲကျွန်တော် Ranger ညီလေးတယောက်ဆိုရင်နေရွက်မတော်တဆပြတ်သွားတဲ့လူတယောက်ရှိတယ်ဒီ60မမကျော်ပြတ်သွားလူရှိတယ်နောက်တယောက်ဆိုလည်းကျွန်တော်မစ်စားကြောင်းဟိုကေဆေးလုံနေနေပေါင်ဖြောင်သွားတာရှိတယ်အဲ့လိုမျိုးချဲလက်နေကျွန်တော်ဒီဟိုလက်နက်ကြီးကြားတွေလေကြောင်းတိုက်ခတ်မှုကြားတွေတနက်ပြစ်ခတ်တဲ့ကြားမှာကျွန်တော်လှုပ်ဆောင်နေရတဲ့ဟာတွေခက်ခဲရှိတယ်နောက်ခုကတော့စစ်ရှောင်းနေကိုကျွန်တော်ပြန်ထုတ်တယ်မှာတချို့စစ်ရှောင်းနေဆိုအဝတ်ထည်ကိုတခုပဲလာကြတယ်တချို့ဆိုလည်းဆိုင်ကယ်ရှိကြဒါပေမဲ့တော့မစီမရှိကြအောင်အဲ့လိုမျိုး road transportation တို့အခက်ခဲတွေလည်းအများကြီးရှိကြဒါကိုကျွန်တော်ကဟိုဒီမှာရှိနေ KSCC IEC အဖွဲ့နဲ့ကျွန်တော်ပြန်လဲပေါင်းစီတယ်ပြီးတချို့ဒီမှာကိုတူကိုထားဒီတော်လိုင်းနောက်ပိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့စီတွေပေါင်းပြီးတော့ဒီလိုနဲ့ဘယ်လိုဖြေရှင်းကြမလဲဆိုတော့ကျွန်တော်အဲ့အဲ့မျိုးအခက်ခဲတော့အများကြီးကြုံနေရတယ်ပေါ့ဟုတ်ကဲ့ပါဗျာ
ဒါကတော့ Free Burma Ranger အဖွဲ့ပဲကိုအောင်ဇေယျကတကယ်မြေပြင်မှာလက်ရှိဖြစ်နေတာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်ရဲ့အစီအစဉ်မှာဒုတိယပိုင်းကိုဆက်လက်တင်ပြပေးသွားမှာဖြစ်လို့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါဟောင်းစာတင်ဆက်တဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အစ္စရေးနဲ့ဟာမက်စ်အကြားရရှိထားတဲ့သဘောတူညီချက်ကြောင့်တနင်္ဂနွေနေ့ကလွှတ်ပေးလိုက်တဲ့တရားခံတွေထဲမှာ၄နှစ်အရွယ်အစ္စရေးအမေရိကန်မင်းကလေးငယ်လည်းပါပါတယ်အခုလိုကလင်းငယ်လွတ်လာတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပြီးအစ္စရေးနဲ့ဟာမက်စ်အပြစ်ခက်ရက်စဲထားမဲ့ရက်ထတ်တိုးဖို့ကိုလည်းသူကမျှော်လင့်နေတာပါ VOA သတင်းတောက် Veronica Beatrice Angel CS People ရဲ့သတင်းကိုကိုအောင်ကပြောပြပါမယ်ရှင
်ဟာမက်စ်တွေလွတ်ပေးလိုက်တဲ့ဒဇာဂန်18ဦးရဲ့မှာကလင်းငယ်အဘီဂိန်းအီရန်လည်းပါဝင်ပါတယ်
Her mom was killed in front of her.
Through near Gabas ku Hamas champo ye phwe di Odwala khone ni ga taik khai de chei Abil ga idan ye amia tu shi ma bae tak khan ge ya ba le Abil ge ga tu phi si pye twa de chei ma tu phi ga tu khanda ko ne tu ga bi ge ba le tu phi le tan ne pye tak khan ge ya ba le
Israel ne Hamas ya yi a pye yet nai mo Tamara Biden so ya ha tan taman yi a ya chou ban ge ba le
We been in close contact with the leaders of
Qatar ga da ga yo i jin ne yo Israel ရှိတဲ့ခေါင်းဆောင်တွေကိုရောအနီးကဆက်သွယ်ခဲ့သလိုဒီသဘောတူညီချက်ရဖို့အပြန်အလှန်အချင်းချင်းတယောက်နဲ့တယောက်ဆွေးနွေးခဲ့ကြပါလေမိသားစုတွေအခုနောက်ဆုံးပြန်ဆောင်ကြတဲ့အချိန်သူတို့မျက်နှာတွေပေါ်ကအပြုံးတွေမျက်ရည်တွေကိုမြင်ရတဲ့အချိန်မှာကျွန်တော်တို့ကြိုးပမ်းရကြုံနဲ့တည်းဆိုတာကိုတတိပြနေပါလေ
တုံလုံး၆ချားပွဲတက်ခဲမှုကိုကြုံတွေ့ရသူတွေရဲ့စိတ်ဒဏ်ရာကုစားဖို့တော့ရေးရှည်အချိန်ယူရမှာဖြစ်တယ်လို့ဆိုရတယ်
physically many of them are doing okay
ရုပ်ပိုင်းဆိုင်ရာအရာတော့သူတို့အတော်များများကောင်းမွန်ပါတယ်စိတ်ပိုင်းဆိုင်ရာစိတ်ခံစားချက်အရာတော့အချိန်အတော်ယူပြီးကုစားကြရမှာပါအီဇရီနဲ့တခြားနိုင်ငံတွေအနေနဲ့သူတို့ရခဲ့တဲ့စိတ်ဒဏ်ရာတွေကိုကုစားဖို့အတွက်ရှေ့မှာလိုအပ်တာတွေထောက်ပံ့ပေးနိုင်အောင်ဘာတွေလုပ်ပေးရမလဲဆိုတာကိုပြင်ဆင်ကြပါလိမ့်မယ်
Israel Hamas the border region ya Fancy Kandare Palestine အများပြပြန်လွတ်လာပြီဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းပေးပို့နိုင်ခဲ့ပါတယ်ဒါပေမဲ့ဒီပြည့်ရဲ့အစီအစဉ်တက်တန်းတိုးနိုင်မလားဆိုတာကတော့မသိကြလာပါဘူ
း When this ceasefire period
ends ဒီကရစီအချိန်သတ်မှတ်ချက်တက်တန်းကုန်လွန်သွားတဲ့အခါတိုက်ခိုက်ရေးတွေပြန်ဆမယ်ဆိုတာကို Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောဆိုထားပါတယ် Hamas အဖွဲ့ကိုဖယ်ရှားပြီးတဲ့အထိတိုက်ခိုက်သွားမယ်ဆိုတာကို Israel က ပြောထားတာပ
ါဒါပေမဲ့လည်းအစ္စရေးဟမတ်စ်ပြည်ပခအဆုံးတက်နိုင်မဲ့ထားဝစဉ်အဖြစ်တည်းရဲ့ထွက်ပေါ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပ
ါ Until there is an independent
Palestine နိုင်ငံမတည်ထောင်နိုင်သေးတဲ့အဲ့ဒီဒေတာမှာငြင်းငြင်းနဲ့လုံခြုံရေးရှိမှာမဟုတ်ပါဘူ
းပေါ်ယဟမင်းကြီး Francis ကလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ဟာအရေးကြီးကြောင်းနဲ့ကစားကန်တွေပြန်လွတ်လာတဲ့အပေါ်ဝန်တာချူစုကြောင်းပြောဆိုပါရခင်ဗျာ
မေဂန်နိုင်ငံရေးကြောင်သတင်းဆောင်ပါကိုအောင်တင်ပြပေးခဲ့တာပါရှင်။အပတ်စဉ်တင်ဆက်ပေးနေတဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကိုလည်းမကြာခင်မှာတင်ဆက်ပေးပါမယ်။ပို့ထူးနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြရတာပါရှင်
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာကြည့်ပြုစီချင်ပါရဲ့ရှင်။ VOA သတင်းတွေပိအသက်တွေစီအမြင့်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA American တန်းရဲ့ပုံထူးနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွာခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံကိုအလေလာရောက်ကြသူတွေတွေ့မြင်ဘူးကျင်ကြတဲ့အထဲမှာတော့ကိုအာလာအကောင်လေးတွေလည်းပါပါတယ်။မျိုးတုံးတော့မဲ့အခြေအနေရင်ဆိုင်နေရတဲ့ကိုအာလာလေးတွေကိုဧည့်သည်တွေအနေနဲ့ဓာတ်ပုံတွဲရိုက်တဲ့ချစ်စရာအကောင်လေးတွေဆိုရတဲ့တော်ရင်တရဝါလေးတွေအဖြစ်ကာကွယ်စောင့်ရှောက်နိုင်အောင်ဩစတြေးလျနိုင်ငံမှာကြိုးစားနေကြတာမို့မဆုမြတ်မွန်တဲ့အတူကမ္ဘာတလွာခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
ကိုအလာဝဲဝင်လေးတွေသားပိုက်ကောင်လေးတွေလိုတခြားနိုင်ငံတွေမှာမတွေ့ရတဲ့သတ္တဝါလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့အခြေချလေးရှိပါတယ်။သစ်ပင်တွေပေါ်မှာတွဲကုပ်နေတတ်ကြတဲ့ကိုအလာဝဲဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့သတ္တဝါတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာဩစတြေးလျအစိုးရကသတ်မှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့သဘာဝတော်ရိုင်းထဲမှာကိုအာလာကောင်ရေ9000တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆန်ရုံတွေကိုအာလာထိန်းသိမ်းစောင့်ရှောက်တဲ့ဂီဟာတွေမှာကိုအာလာတွေကိုဘလို့ကာကွယ်စောင့်ရှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်။
We know that within New South Wales there's probably about 20,000 koalas left.
New South Wales ပြည်နယ်မှာကိုအာလာကောင်ရေ2000လောက်ပဲရှိတော့တယ်ဆိုတာကျွန်တော်တို့သိထားပါတယ်။မြို့တုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအာလာတွေမြို့တုံးသွားနိုင်ပါတယ်
။ Sydney မြို့မှာရှိတဲ့ Taronga တရိတ်ဆိုင်ရုံမှာကိုအာလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
် Before COVID we'd have 2 million visitors through our gates every
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့သိဆိုင်ကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်ဒီကိုလာကြတဲ့ဧည့်သည်တွေအနေနဲ့သိဆိုင်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီသိဆိုင်တွေအတွက်သဘောပတ်ဝန်းကျင်မှာဘယ်လိုပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိအောင်နေမကပဲနဲ့တာဝန်လည်းလုံးဝရှိပါတယ်
အခုလိုဩစတြေးလျအစိုးရရဲ့ကိုအာလာအသိပညာပေးအစီအစဉ်တွေရှိသလိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုအာလာရဲ့အကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုအာလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုအာလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုအာလာဝတ်ဝင်လေးတွေကိုကုသစောင့်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲဟိုကြသူတွေအနေနဲ့ကိုအာလာတွေကိုအနောက်ရှက်မဖြစ်စေပဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလုပ်ထားပါတယ်
။ wonderful thing about this is they are all wild koalas if not been bred
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရာတိုင်းပဲထားပါတယ်ကိုအာလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူးဧည့်သည်တွေအနေနဲ့ကိုအာလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပိုင်ဝန်ချက်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတ္တဝါတွေကိုဘယ်လိုထိမ့်သိမ့်နိုင်မလဲတောရင်တတ္တဝါတွေကိုဘယ်လိုကာကွယ်စောင့်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ်
Paul Stevens Koala Sanctuary ကဟာမှာဧည့်သည်တွေညအိမ်နားနေပြီးတော့လဲကိုအာလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်ဒါပေမဲ့ပွေးချီခြင်းစရာကိုအာလာလေးတွေကိုထိခိုက်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild, we don't touch or hold them. We limited our interactions.
Koala ရေကိုဒီမှာတဘာဝတိုင်းထားတဲ့အတွက်သူတို့ကိုကင်တွယ်ချီပွေ့လို့မရပါဘူး။အပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်။ Australia နိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥရေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကန်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတက်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ကိုအလာတွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲဒါကြောင့်သူတို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကကနေထိုင်နေကြတာကိုအဝေးကနေလိလာနိုင်ပါတယ်။
ဒေါ်လာသားပေါင်းများစွာအကုန်ခံလုပ်ထားတဲ့ Paul Stevens Koala စောင့်ကြည့်ရေးကိဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ်
။ We want people to feel like you're in their habitat.not there in ours
လူတွေအနေနဲ့ကိုအလာတွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူးအဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ
်ဒီကိုအဲ့တဲ့တွေလာကြည့်နိုင်နေဆိုပေမဲ့ခီးသွားလုပ်ငန်းကိုပထမအခြေတမ်းမတင်ပဲကိုအလာစောင့်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်အဲ့တဲ့တွေကလည်းဒါကိုသဘောကျကြပုံရပါတယ
် Yeah, well, they obviously have the koala's best interest at heartthe fact that they
ဒီအလူတွေကကိုအလာလေးတွေရေးကိုအကောင်းဆုံးရှည်တန်းတင်လုပ်နေကြတာသိတာပါတယ်ကိုအလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်သမျှနေအောင်လုပ်ထားတာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့သိကောင်းပါတယ်သူတို့သိလေကယူဆိုင်ပါတယ်တန်တန်ပြက်ပြက်နဲ့ခင်မိလှုပ်ထားတဲ့နေရာမှာကိုအလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ
် It's actually nice that we're not holding them it's nicer for them
ကိုအလာလေးတွေကိုကင်တွယ်ခွင့်မရတာကောင်းပါတယ်တပင်းတွေတော့မှသူတို့သဘာဝအတိုင်းနေနေကြတာပိုတော့မှကောင်းပါတယ်စုညံတန်တွေနဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး
ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို18နှစ်ထက်မနည်းအိနေတတ်တဲ့ကိုအလာဝဝင်လေးတွေကိုအော်စတြေးလျနိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့အထီးအကောင်လေးတွေကိုအော်စတြေးလျနိုင်ငံရဲ့အရှိတ်ဂျမ်းနဲ့အရှိတ်တောင်ဂျမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ခီးသည်တွေတည်းမဟုတ်ဘဲပြည်တွင်းဧည့်သည်တွေကိုပါကိုအလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပါ။
That hopefully they're walking away with not only just an understanding of how they can protect them in their everyday choices.
ဒီကိုလာတဲ့အဲ့တဲ့အနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအလာတွေအတွက်ဘလို့အကောက်အွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တောရဲနဲ့မှာကိုအလာတွေကိုတွေ့တဲ့အခါဘလို့ပြုမှုတင့်တယ်ဆိုတော့ကတည်သွားလိမ့်မယ်လို့မျှော်လင့်မိပါတယ်။ကိုအလာတွေနဲ့ခက်ခွာခွာနေတဲ့သိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလို့ပုံစံခန်းစားတင့်တယ်ဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ
်။ Australia နိုင်ငံကိုလာလေကြတဲ့အဲ့တဲ့တွေအနေနဲ့ချစ်စရာကိုအလာဝတ်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အနည်းကြောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပါရရှင်ကျွန်မစုမြတ်မမ
မဆုမြတ်မတင်ဆက်တဲ့ကဘာတလောခီသွားအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်အခုတင်ဆက်တဲ့အစီအစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို VUE website လိပ်စာ burmese.voanews.com အပြင် VUE Facebook မြန်မာဒီမြန်မာပိုင်းတည်းဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွဲတင်ဆက်ပေးနေပါတယ်။ပုံလူနေမနက် VOA Radio အစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။တစားကန်တွေပိုပြီးလွတ်နိုင်အောင်ဂါဇာမှာအပြစ်ခက်ရဲစဲရဲရက်တိုးဖို့ကိစ္စဆွေးနွေးကြဖို့အတွက်အမေရိကန်ဘိုးထောက်လန်းရေးဌာန CIA ညွှန်ကြားရေးမှူး William Banks နဲ့ Israel ထောက်လန်းရေးမော့ဆက်အကြီးအကဲ David Barnier တို့ဟာဂျာဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့ကာတာနိုင်ငံကိုရောက်ရှိနေကြတယ်လို့အမိမဖော်လို့တဲ့တပ်တမန်တယောက်က AP သတင်းဌာနကိုပြောပါရယ်အမေရိကန်တာဝန်ရှိသူတဦးကလည်း CIA ညွှန်မှု William Banks ကာတာရောက်နေတာကိုအမိမဖော်ပဲအတည်ပြုပါရယ်တကယ်လို့ Israel ကထိုးစစ်ကိုပြန်ဆားခဲ့မယ်ဆိုရင် Palestine ရဲ့တာတွေထိခိုက်မှာကိုရှောင်ဖို့လူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အဖြစ်တွေကိုရှောင်ဖို့နဲ့ Gaza တောင်ပိုင်းကိုစစ်ဆင်ရင်လည်းပြစ်မှတ်ကိုပိုးပြီးတိတိကျကျသတ်မှတ်ဖို့ American က Israel ကိုပြောဆိုထားတယ်လို့လည်းအမိမဖော်လို့တဲ့တာဝန်ရှိသူတို့ကပြောတဲ့အကြောင်းကို AP သတင်းမှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကတော့ဒီတရုတ်မြန်မာနယ်ဆက်တရုတ်ဖက်မှာဟောင်ဝင်စာအမြောက်ကြီးတွေနဲ့လက်နက်ကြီးကြီးလာရလမ်းကိုသိနိုင်တဲ့ရေဒါတွေကိုချထားတယ်လို့တရုတ်နိုင်ငံတီဒေါ်ပိုင် Global Times သတင်းစာကြီးကစနေနေ့ကဓာတ်ပုံတွေတကွာဖော်ပြပါတယ်တရုတ်ပြည်သူတက်မတော်ရဲ့တရုတ်တောင်ပိုင်းစီရေးလေ့ကျင့်မှုတွေမှာအခုလိုတွေ့ရတာဖြစ်တယ်လို့ Newsweek Magazine ကလည်းဖော်ပြပါတယ် အင်းဒီချင်းတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံဘက်မှာလက်နက်ကိုင်ပြပခဖြစ်နေတဲ့အခြေအနေမှာနယ်စပ်ဒေသတည်ငြိမ်ရေးနဲ့အချုပ်ချာအာဏာကာကွယ်ရေးအတွက်တရုတ်တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုစတ်သက်ပြလိုက်တာဖြစ်တယ်လို့ Global Times သတင်းစာကဖော်ပြပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Cap ဖြစ်ပါတယ် View American တန်ရဲ့ပုံထုံးနေမနက်ခင်း Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိရုပ်သံအစီအစဉ်အဖြစ်နဲ့ဖြည့်ဆွက်တင်ဆက်ပေးခဲ့တာဖြစ်ပါတယ် View ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်အားလုံးချမ်းသာပေးကင်ကြပါစေကျွန်မခင်ဗျူထွေပါရှင်